နိုင်ငံတော်ကစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြတပိတ်တွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဒီနေ့မှအကြမ်းဖက်ဖြိုခွဲတာကြောင့်ဆန္ဒပြတဲ့ပြည်သူ၅ဦးထပ်မံသေဆုံးသွားခဲ့ပါတယ်။ဒီကြောင်းပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကအနာဒိမှုကိုစတင်တဲ့ဆန္ဒပြပွဲတွေဒီနေ့မှလည်းနိုင်ငံတော်ကမြို့တွေမှာဆက်လက်ဖြစ်ပွားခဲ့ပါတယ်။ဆန္ဒပြပွဲတွေအားကောင်းနေတဲ့သတိတိုင်းမုံရမာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်ဆန္ဒပြတဲ့သူ၃ယောက်ထပ်မင်းဒီနေ့စောပိုင်းမှာတည်ဆုံးခဲ့ပါတယ်။ဒီနေ့မနက်စောပိုင်းကမုံရမာချီတက်ဆန္ဒပြလာတဲ့ပြမတပိတ်စစ်ကြောင်းကိုစစ်ကောင်စီဘက်ကဖြိုခွဲဖို့ကြိုးစားပြီးတပိတ်စစ်ကြောင်းကိုအကာအကွယ်ပေးနေတဲ့အဖွဲ့တွေနဲ့ထိတိုက်တွေ့ပြီးတော့ဆန္ဒပြတပိတ်ကိုအကာအကွယ်ပေးနေတဲ့အဖွဲ့တွေက၂ယောက်နဲ့ပြည်သူ၁ယောက်တနက်ကြီးထိမှန်ပြီးတော့တင်းဆုံသွားခဲ့တယ်လို့ဘုံရမြုပ်ကန်တူကဗီဒီယိုကိုပြောပါတယ်
။ဒီမှာတပိတ်စစ်ကြောင်းချိန်တက်တဲ့အိတ်တာလန်းနဲ့ဒီဆက်မှုဆောင်တဝိုက်ကိုသူတို့မနဲ့အစိုးကြီးကလေးကသူတို့ကဝင်စီးတယ်ပေါ့နော်။ကိုယ်စီးရင်းနဲ့တပတ်စင်းနဲ့ဖြစ်ပေမှုဖြစ်တဲ့အခါမှာပထမဆုံးဒီဒီကိစ္စမှုဆောင်ကပြည်သူတယောက်ခေါင်းထိပ်ပြီးတော့ကြာပါတယ်တရားမနဲ့9နာရီလောက်ပဲအဲဒီနောက်မှာဇက်တိုက်ဟိုထိတွေ့မှုတွေဖြစ်တယ်အဲ့ဒီအချိန်မှာဒီဟိုပြန်မတပိတ်စစ်ကြောင်းကတော့ဒီအာဇာနီလမ်းတစ်လျှောက်မှာသူဆက်ပြီးတော့ချီတက်ပြီးတော့သွားလူစုခွဲတာအောင်မြင်သွားတယ်ဒါပေမဲ့ဒီတပန်းသိန်းနဲ့ဒီဆက်မှုဆောင်ထဲမှာဝင်တဲ့အဖွဲ့ကဒီဘက်ကြောက်ကလမ်းဘက်ကလည်းညံ့ပြီးတော့ပြတဲ့ခတ်တဲ့အခါမှာနောက်ထပ်၂ယောက်ဖြစ်အလုံးပေါင်းကျွန်တော်အတီးပြူရတာ၃ယောက်ကြာသွားတယ်
။မုံရကဒီနေ့ဆန္ဒပြတပိတ်စစ်ကြောင်းမှာလူထောင်နဲ့ချီပါဝင်ခဲ့ပြီးတော့ဆန္ဒပြပွဲတွေကိုနိုင်ဝက်လောက်ပဲလှုပ်ပြီးအောင်မြင်မြင်လူစုခွဲပြီးတော့အဆုံးသတ်နိုင်ခဲ့တယ်လို့ပြောပါတယ်။ပြမတပိတ်စစ်ကြောင်းမှာဖမ်းဆီးခံရတာတွေမရှိပေမဲ့စစ်ကောင်စီဘက်ကတော့ဖမ်းဆီးနှိမ်နှင်းမှုတွေကိုတစ်နေ့လုံးဆက်လက်လှုပ်ဆောင်နေပြီးတော့ညနေပိုင်းအထိကိုမြို့နယ်မှာပြစ်ခတ်သံတွေကြားနေရတယ်လို့လည်းသူကပြောပါတယ်။အခုညနေပိုင်းမှာနောက်ထပ်တိရတလောက်ကတော့တေဆုံးသူဟာ9ယောက်ထပ်မံရှိသွားပြီဖြစ်ပြီးတော့ထိခိုက်ဒဏ်ရာရတာရှိတယ်လို့လည်းပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နှစ်လကျော်တဲ့အထိမုံရမြို့မှာတော့ဆန္ဒပြပွဲတွေဟာအခုချိန်ထိဆက်ပြီးတော့အားကောင်းနေသေးဖြစ်ပါတယ်စစ်ကောင်စီဘက်ကအခုရက်ပိုင်းတွေအတွင်းအင်အားတွေတိုးချလာနေပြီးတော့မြို့ရဲ့လက်ရှိအခြေအနေကိုတော့အစိုးရမုံရမြို့ကန်ကအခုလိုပြောပါတယ
်အဲကျွန်တော်တို့မုံရတစ်မြို့လုံးလိပါလို့ပတ်သူတက်ပြီးဖြန့်ချထားတယ်အတိတ်ကြတာရဲ့ကျမ်းမာကြီးနဲ့ဟိုအတိတ်ကလမ်းလေးပေါ်မှာတော့သူတို့အကုန်လုံးရှိနေရပါတော့။အရှိနေတယ်။ဒါပေမဲ့ဒီလမ်းတွေလမ်းညောင်လေးတွေတခြားနေရာတွေမှာတော့ဟိုတချို့နေရာတွေမှာသူတို့ရုပ်တရက်ဝင်ဝင်ပြီးတော့ဒါအတားအဆီးတွေချထားတာကိုရှင်းတာတွေပါနေလုံနေရပါတော့။နောက်ပြီးညအချိန်တွေမှာလည်းသူတို့လိုက်ပြီးတော့ဖမ်းတာစီးတာမျိုးတွေရှိတယ်။နောက်ကြတော့လူမှုအဖွဲ့အစည်းတွေပေါ့နော်။သူတို့အတင်းကလူတွေကိုလိုက်ပြီးတော့ဟိုဖန်စီရံလူတွေရှိရှိနေပေမဲ့ဒီဘက်ကလည်းအင်အားရော့မသွားဘူးပေါ့
မန္တလေးမြို့မှာဆိုရင်လည်းဒီနေ့မနေ့စောပိုင်းကလေးကရေနာပုံတက္ကသိုလ်ကျောင်းသားကျောင်းသူတွေကအာယုံသပိတ်ကိုဆင်နွှဲခဲ့ကြပြီးတော့တန်ခါသပိတ်စစ်ကြောင်းလူငယ်သပိတ်စစ်ကြောင်းတွေကိုချီတက်ဆန္ဒပြခဲ့ကြပါတယ်မရပူရမြို့မှာလဲဘုရားကြီးငင်းကြီးသပိတ်ပညာရေးသပိတ်ဘာသာသားများအဖွဲ့ချုပ်သပိတ်နဲ့ရကန်းလှုပ်သားများသပိတ်တွေစုပေါင်းပြီးတော့လူတွေတောင်းတဲ့ချီပါဝင်တဲ့တပ်ပေါင်းစုသပိတ်ကိုဆင်နွှဲခဲ့ကြပြီးတော့ဥပိတ်တရာနီကမဲဆဲတန်းမှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲတာကိုခံခဲ့ရတယ်လို့သိရပါတယ်အဲ့လိုပြစ်ခတ်နေနေမှုတွေရှိနေတဲ့ကြားမှာပဲမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်သပိတ်စစ်ကြောင်းကလည်းတက္ကသိုလ်ကောလိပ်ဆရာဆရာမတွေနဲ့ပူးပေါင်းပြီးတော့ညနေပိုင်းမှာဒုတိယကြိမ်ထပ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်မွန်ပြည်နယ်တထုံမြို့ကဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုလူမျိုးရေးတွေဘက်ကပြစ်ခတ်နေနေတာကြောင့်တယောက်တည်းဆုံးခဲ့တယ်လို့ပဲခူးမြို့ကဒီနေ့ဆန္ဒပြပွဲအတွင်းမှာလည်းနောက်ထပ်တယောက်တည်းဆုံးခဲ့တယ်လို့သိရပါတယ်။ရန်ကုန်မှာတော့အင်းစိန်မြို့နယ်မှာဒီနေ့မနက်၈နာရီကလူငယ်တွေလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပြီးတော့အလုံးမှာလည်းဆန္ဒပြတာတွေရှိခဲ့ပါတယ်။ဒါပြင်နေပြီးတော့ပြင်မနာနဲ့ကချင်ပြည်နယ်မိုးကောင်းမြို့တွေမှာတော့အာယုံဦးသပိတ်တွေကိုဆင်နွှဲခဲ့ကြပြီးမကွေးတိုင်းအောင်လံနဲ့ကမ္မမြို့နယ်တွေမှာလည်းရေချောင်းသပိတ်တွေကိုဆင်နွှဲခဲ့ကြပါတယ်။ဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးတော့နိုင်ငံတော်ကဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်အခုချိန်ထိတေဆုံးသူဦးရေဟာ950ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ